လဲဆောက်ကိုရောက်တယ်မှာဒီမှာဒီ narrow စီကံนี่အစ်စ်ဖွင့်ထားတာတွေ့ပါတယ်နော်ဒီစီကံนี่ဖွင့်တာနဲ့ပတ်သက်ပြီးတော့ရှင်မင်းနည်းနည်းလေးပြောပြပေးပ
ါဒီလွန်ခဲ့တဲ့10နှစ်လောက်အစပြီးတော့ကျွန်တော်တို့ကဒီ metal စီကံကိုဒီနေရာအစ်စ်ကိုရွှေဖို့အတွက်စပြီးတော့ပြင်ဆင်နေပေါ့နော်ဘာကြောင့်လဲဆိုတော့ဒီ nested data အခြေအနေအရာကြည့်မယ်ဆိုရင်လူဦးရေကပို့တော့တဖြည်းဖြည်းများလာတာရဲ့လက်ရှိဒီကျွန်တော်တို့လူနာတွေထဲမှာပြည်တွင်းကလာတာရှိတယ်လို့ဒီလိုနေစင်နဲ့အမြပေါ့နော်ဒီဝင်လိုက်ထွက်လိုက်ရွှေ့ပြောင်းတဲ့လူတွေကလည်းဆက်ရှိနေတယ်ကလည်းတွေ့ရတယ်။နောက်တော့ဒီမှာလည်းဟိုအထူးစီးပွားရေးစုံတွေဖြစ်လာမယ်ဆိုရင်လူဦးရေပိုများလာမယ်။သို့တော်လည်းဒီနေစားရှိတဲ့လူဦးရေ80 85ရာခိုင်နှုန်းလောက်ဟာယာယီနေထိုင်တာဖြစ်ပြီးတော့ရွှေ့ပြောင်းလူတို့တွေဖြစ်တဲ့မိသားစုဝင်တွေဖြစ်တဲ့အခါကျတော့သူတို့ရဲ့ဒီကျန်းမာရေးဝန်ဆောင်မှုတွေလိုအပ်မှုတွေရှိတယ်။သူတို့ကလေးတွေရဲ့ပညာရေးတွေရှိတဲ့ပုံမှာအကျမတို့ရဲ့မိဖွဲ့အဖွဲ့အစည်းတွေပေါ့နော်ဒီကျောင်းဆရာဆရာမတွေရောကျမတို့ကျမကြီးအဖွဲ့တွေရောကကြတော့ဒီနေရာမှာဆက်လက်ပြီးတော့ကျမတို့ဝန်ဆောင်မှုတွေဆက်လက်ပြီးတော့ဆောင်ရွက်ပို့ရဲနောက်တော့ဒီနှစ်နိုင်ငံမှာရှိတဲ့ကျမကြီးစနစ်နှစ်ခုကြားမှာလက်လံမမှီသေးတဲ့လူထုတွေအတွက်ပေါ့နော်ဒါဆက်လက်ပြီးတော့ကျမကြီးပညာရေးပေါ့အကာအကွယ်ပေးရေးကိစ္စတွေအားလုံးဆက်လက်ဆောင်ရွက်နိုင်ဖို့ဟာအရေးကြီးတဲ့ဆိုတဲ့ပုံမှာကျမတို့ဒီမက်တော်ဆေးကအစ်စ်ကိုဒီပါဖွင့်ဖြစ်တယ်ပေါ့
မြန်မာနိုင်ငံကနေပြီးတော့လဲဆမိုင်းလို့ဆေးကန်းစီမှာဆေးလာကုနေသေးတယ်လို့သိရပါတယ်အရင်တော့ကတော့ပေါ့နော်ဒီကဒီရွှေပြောင်းလုံသမားတွေပဲဆိုပြီးတော့အခုဗမာနိုင်ငံဘက်ကပါဆမိုင်းလို့ဆေးကန်းတက်ကိုလာလာကုနေဆိုတော့ဒီအခြေအနေလေးပေါ့နော်ဒီလူနာအခြေအနေလေးဆမိုင်းလို့ဟိုနိုင်နေနေနေတိုင်းတွင်နိုင်ပါသလား
ကျွန်တော်တို့လူနာပေါ့ခြုံပြီးကြည့်လိုက်ရင်တော့50ရာခိုင်နှုန်းလောက်ကတော့ဟိုမြန်မာပြည်ပန်းနေပြီးတော့ဒီဘက်မှာဆေးလာကုတဲ့လူနာဖြစ်တယ်အထူးသဖြင့်တော့အတွင်းလူနာတွေမှာပေါ့အပြင်ပြင်ပလူနာမှာကြတော့ကျမတို့ဒီနေဆက်မှာရှိတဲ့ကရင်ပြည်နယ်ထဲမှာလည်းဟိုဝန်ဆောင်မှုလုပ်ငန်းတွေသူ့ရဲ့ခြေရွာလိုက်ကြီးဆောက်ထားတာတွေလေးရှိတဲ့အခါကျတော့ဟိုတာမန်ယောဂလေးတွေကုသနိုင်မယ်လို့ဘလို့အရေးပေါ်အခြေအနေဖြစ်လာလို့ရှိရင်တော့ time back ကိုရင်ပြန်ကူးလာတာလည်းရှိတယ်ဆိုတော့ဒီလူနာလွှဲပြောင်းတဲ့စနစ်တွေကျမတို့ဒီဆောင်ရင်းနဲ့ကြတော့ဒီဘက်မှာဒီလူနာ50ရာခိုင်နှုန်းပေါ့ကျမတို့လူနာ50ရာခိုင်နှုန်းကဒီပြည်တွင်းထဲကလာတာဖြစ်တယ်ဆိုတော့အဲ့ဒီမှာတော့ဒီသာဖွာတာအစားပေါ့နော်တချို့ဟိုနတ်တရှိယောဂါတို့သွေးပုံမှန်သွေးသွင်းနေရတဲ့လူနာတွေရှိတယ်နောက်တော့တချို့လည်းဟိုအယိုကျိုးတာတို့ပါတို့ပေါ့နော်နတ်တရှိဖြစ်လာတဲ့လူနာတွေဆိုရင်ဒီကိုလာကြတာရှိတယ်ဆိုတော့ကျွန်တော်တို့ဈေးကရဲ့အခြေအနေကတော့လက်ရှိကကျွန်တော်တို့ကထင်140ရှိတယ်ဒီနေ့တော့လူနာအရေအတွက်က200နဲ့300ပတ်ဝန်းကျင်တော့မှာလူနာအဝင်ထွက်ရှိတယ်ပေါ့နော်ပြင်ပလူနာအဝင်ထွက်ရှိတယ်ဆိုတော့အခက်အခဲတွေကတော့ကျွန်တော်တို့ဒီလက်ရှိနေရာထိုင်ခင်းနဲ့ကရင်အီအတွက်နဲ့ကြည့်မယ်ဆိုရင်တော့လေတိတ်ပြီးတော့ဟိုကြည်ကြဲပြန့်ပြန့်တော့မရှိဘူးပေါ့အခက်ကြက်ကြက်တဲတဲပဲရှိပါတယ်အဲသို့တော်လည်းဒီလုပ်ငန်းစဉ်လည်ပတ်မှုမှာတော့နေရာအစ်စ်မှာတော့နည်းနည်းပို့တော့အခက်ခဲရှိတာတော့သွားရေးလာရေးတွေပေါ့နော်အရင်နေရာလိုမျိုးဟိုသွားရေးလာရေးမှတိတ်ပြီးတော့လွယ်ကူချောမွေးတာမဟုတ်တဲ့ကြောင့်လူနာတွေအတွက်တော့အထူးသဖြင့်တော့ညရင်ညတာဆိုရင်တော့ပို့တော့အခက်ခဲရှိတယ်ပေါ့နော
်နောက်ဆက်မလို့အခုကဆေးကန်းတစ်ခုရယ်မဟုတ်ဘူးချင်ပါတယ်ဟိုကဒီကလေးတွေကျမ်းမာရေးနဲ့ဆက်နွယ်ပြီးတော့ပညာရေးပါဆမိုင်းတို့တာဝန်ယူနေတည်ရမှာအဲ့ဒါလေးနည်းနည်းပြောပြပေးပါဆင
်ကဲဒါကျမတို့မက်တော်ဆေးကန်းကဒီ1995လောက်မှာစပြီးတော့ဒီသာဖလူနာတွေစပြီးတော့လက်ခံတယ်ပေါ့နော်အဲ့ဒီမှာကျမတို့သာဖလူနာလက်ခံရင်လည်းကျမတို့ကြည့်တဲ့အခါကျတော့ကလေးတွေကဟိုဆေးရုံကြီးမှာမွေးတာမဟုတ်ဘူးပေါ့နော်အစိုးရဆေးရုံတွေမှာမွေးတာမဟုတ်တာတို့မိဘတွေကတရားဝင်နေထိုင်တာမဟုတ်တော့သူတို့ကမွေးစင်းနေမရကြဘူးအဲ့ဒီခါကျတော့တော့မိဘတွေကလည်းရွှေ့ပြောင်းနေတဲ့အခါကျတော့ထိုင်းရဲ့ပညာရေးစနစ်ထဲမှာသွားပြီးတော့ဟိုကျောင်းတက်ဖို့အခက်အခဲရှိကြတဲ့အခါကျတော့ဒီမြန်မာရွှေ့ပြောင်းကျောင်းဆိုပြီးတော့ဆက်ပြီးတော့ဒီနေဆက်မှာရှိတဲ့ဒီစိတ်ဝင်စားတဲ့လူတွေကျောင်းဆရာတွေစုစည်းပြီးတော့ဆက်ပြီးတော့ဒီရွှေ့ပြောင်းပညာရေးဆိုတာဆက်ပေါ်လာတယ်ပေါ့နော်ကျွန်တော်တို့ဒီမက်တော်ဆေးကန်းအနေနဲ့လည်းဒီရက်ွက်ပေါ့နော်ဒါကျွန်တော်တို့နေထိုင်တဲ့ရက်ွက်ထဲမှာကလေးတွေအတွက်ကျောင်းလေးတစ်ကျောင်းပေါ့နော်ကျောင်းဆက်ဖွင့်တော့မူဂျိုကျောင်းအနေနဲ့ပေါ့အမလို့တဖြည်းဖြည်းကလေးကြီးလာတော့ကျွန်တော်တို့လက်ရှိမှာဒီမူဂျိုကနေပြီးတော့72တန်းအထိပေါ့ရှိပါတယ်ကလေးဒီနှစ်ဆိုရင် 880 ပေါ့နော
်ဒီကျန်းမာရေးအတွက်ကလည်းဟို50ရာခိုင်နှုန်းကမြန်မာပြည်ရဲ့ပေါ့နော်နောက်အခုရွှေပြောင်းလူကမာရဲ့ကလေးတွေလည်းစတင်ရတယ်ဆိုတော့ဆမိုင်းတို့ပေါ့နော်ဒီကျောင်းရဲ့ဟိုငွေကြေးအတွက်ကိုအထောက်ပံ့နေရောအခြေအနေကိုရှိတာတော့ဆိုသိရတာနိုင်ငံတကာအဖွဲ့အစည်းတွေကတိတ်ပြီးတော့မလာကြတော့ဘူးမထောက်ပံ့ကြတော့ဘူးသိပါတ
ီတက္ကီ2012-13လောက်အစပြီးတော့တချို့တော့နိုင်ငံတကာအဖွဲ့အစည်းတွေကအထူးသဖြင့်တော့အစိုးရနဲ့တိုက်ရိုက်ပတ်သက်တဲ့ရန်ပုံငွေတွေကဒီနေစားနေပြီးတော့တဖြည်းဖြည်းလျှော့နေသွားတယ်ပေါ့နော်ဟိုကျမတို့ဒီဒုက္ခသစ္စာခံနေမှာရောဒီနေစားနေမှာရောလျှော့နေသွားတဲ့အပေါ်မှာတော့တချို့အကြောင်းတွေလည်းဆက်ပြီးတော့မလဲပတ်နိုင်တာရှိတဲ့အခါကျတော့တခြားအနည်းဆုံးအကြောင်းတွေကိုပြန်ပြီးတော့လွှဲပြောင်းပေးတာတွေဆောင်ရွက်ရတာရှိတယ်နောက်တော့တချို့လည်းဟိုအကြောင်းဆရာတွေအတွက်ကလည်းထောက်ပံ့မှုတွေလုံလောက်မရှိတဲ့အခါကျတော့အကြောင်းဆရာတွေအပြောင်းအလဲတွေလည်းများလာတယ်ပေါ့နော်ခလေးတွေဘက်ကကြည့်မယ်ဆိုလည်းတချို့အကြောင်းတွေရက်တီဖို့ကလည်းဒီခလေးတွေမိဘတွေကိုယ်တိုင်ကပါဝင်ပြီးတော့ထည့်ဝင်ရတဲ့အစီအစဉ်တွေတချို့ပေါ်လာတဲ့အခါကျတော့ဟိုတချို့ခလေးတွေလည်းအကြောင်းဟိုငငယ်ရွယ်ရွယ်တက်နိုင်လို့နည်းနည်းကြီးလိုက်ရင်ဆက်မတက်နိုင်တာလည်းရှိတယ်အထူးသဖြင့်တော့မဲဆောက်လိုမျိုးနေရာမှာကြတော့လေမိဘတွေကိုယ်တိုင်ကလည်းတူတဲ့နဲ့လောက်ကင်စားတော့လို့အဆင်မပြေတဲ့အခါကျတော့ဟိုခလေးနည်းနည်းကြီးလိုက်ရင်ကြောင်းထွက်ပြီးတော့လွတ်လွတ်တာလည်းရှိတဲ့အခါကျတော့ဒီရံပုံငွေခက်ခဲတွေရှိလာလေပေါ့နော်ဒီကလေးတွေအတွက်ပညာရေးရလဲပို့ပြီးတော့စူရင်းစရာရှိတယ်ပေါ့နော်။နောက်ကျမတို့ကျမရေးပိုင်းမှာလည်းယူရံမုံငွေအခက်ခဲရှိလာရင်တချို့သောဒီကုသမှုမျိုးတွေကိုကျမတို့ကဆက်လက်ပြီးတော့ဟိုကုသနိုင်တာတို့မလွှဲပြောင်းနိုင်နိုင်လို့ရှိမယ်။တချို့အကန့်အသတ်တွေရှိလာမယ်ဆိုတော့အခါကျတော့ကျမတို့လည်းအဲ့ဒါကိုတချင်ချင်းကြီးကြည့်ပြီးတော့ဘယ်ယောဂတွေကိုတော့ကျမတို့လွှဲပြောင်းနိုင်တဲ့ဆေးရုံဆေးကန်းနဲ့ပုံကြားစရိတ်တွေကိုဘယ်လိုလျှော့ချပြီးတော့ဆောင်ရွက်မလဲဆိုတာမျိုးတွေလည်းကျမတို့ဆက်လက်ပြီးတော့စူးစမ်းနေရတယ်ပေါ့။
မဲရောရှင်းရအောင်ပထမဟိုကျမတို့တင်ကြတာပေါ့နော်။ဒီကမြန်မာနိုင်ငံမှာအခုအပြောင်းလဲတွေဖြစ်နေပြီ။အဲဆိုအပြောင်းလဲတွေဖြစ်နေတာ ਨੇ အဲ့ဒါပေါ့နော်။ဒီကဒီရှေ့ကောင်းတို့ကျမတွေလည်းကြောင်းမယ်ဆိုရင်မဲရောရှင်းကြအောင်ပါမြန်မာနိုင်ငံတည်းကဒီမြောက်ပြည်တို့ပေါ့နော်။ဒီဆက်တဲ့နေရာပြန်ရွှေ့ကြောင်းမယ်လို့ကြားပါတယ်။ဆိုတော့ဒါအဲ့ဒီအခြေအနေပေါ့နော်။ဒီလိုလုပ်ဒီလိုရွှေ့ကြောင်းဖို့နဲ့ပတ်သက်ပြီးတော့ဆရာမကြီးတို့ဘယ်လိုအစီအစဉ်တွေရှိပါလဲ။
ဟိုရွှေ့ပြောင်းဖို့ဆိုတာနဲ့ဆိုင်ရင်တော့ကျမတို့ကရှိထားပြီးသားဒီတိုင်းရင်းသားဒေသတွေမှာလက်ရှိကျမတို့နဲ့ဥတွဲဆောင်ရွက်နေတဲ့ဟိုဂျမတ်ရေးအဖွဲ့အစည်းတွေရဲ့လုပ်ငန်းစဉ်တွေပို့တော့အကောင်းလာအောင်ပေါ့နော်အထူးသဖြင့်တော့တို့ရဲ့လူအင်အားအရင်းမြစ်တွေပေါ့နော်ဒီတာဖွားဆီယမ်မာတွေပို့လို့မယ်လူလူဂျမတ်ရေးလုပ်သားတွေပို့တော့အရေးသွေးမြင့်ပြင်လုပ်မယ်ဆိုတော့အခါကျတော့ကျမတို့ဟိုတို့ရဲ့လုပ်ငန်းစဉ်တွေအကောင်းလာမယ်ဆိုရင်ဒီဘက်ကိုလူနာတွေလာပြီးတော့ဆေးကုတာရော့နေသွားမှာပေါ့နော်ဆိုတော့အဓိကတော့ကျမတို့နဲ့ဒီမိဖက်ဖွဲ့စည်းတွေအားရှိအများစုကတော့ဒီမြန်မာပြည်အရှေ့ပိုင်းဒေသမှာရှိတဲ့ဒီကရင်မွန်ဖရီနီရှန်ဆိုတော့အဲ့ဒီလက်လှမ်းမိတဲ့ဒေသမှာရှိတဲ့ဂျမတ်ရေဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့ဒီမြန်မာပြည်အရှေ့ပိုင်းဒေသရဲ့ဂျမတ်ရေစနစ်ပေါ့နော်ကောင်းမွန်လာဖို့အတွက်စူးစမ်းပြီးဆောင်ရွက်တယ်အထူးသဖြင့်တော့မက်တော်ဆေးကန်းနေနဲ့တော့ဒါဟိုသင်္นานပိုင်းဆိုင်ရာတွေနှီးပညာပိုင်းဆိုင်ရာတွေပံ့ပိုးတာဖြစ်တယ်လို့ဒီစုဖွဲ့မှုကနေပြီးတော့လည်းဒါလက်ရှိဒီ27တာတိုင်းရင်းသားကျမကြီးအခွင့်အရေးတွေရဲ့လုပ်ငန်းနဲ့ဒီအစိုးရရဲ့ကျမကြီးလုပ်ငန်းတွေရဲ့နော်ပူးပေါင်းဆောင်ရွက်နိုင်မှုကိစ္စမျိုးတွေလည်းကျမတို့အကျိုးစားဆောင်ရွက်နေပါတယ
်။ဒီကအခုလက်ရှိမြန်မာအစိုးရနဲ့ပူးတဲပြီးဆောင်ရွက်နေတဲ့သဘောလားဆိုတ
ာ။တချို့တော့ဒါဒေသအလိုက်ပေါ့နော်ဒေသအလိုက်မှာတို့လုပ်ငန်းစဉ်လေးတွေအထူးသဖြင့်တော့ဒီလိုမျိုးတချို့ဒေသတွေမှာကာကွယ်ဆေးထိုးတဲ့ကိစ္စလေးတွေဒါဖွဲ့ဆံမတွေအမွေထောက်တာလေးရှိတယ်။နောက်ကျမတို့ဒီအစိုးရနဲ့ NGO တွေကနေပူးပေါင်းပြီးတော့ပြည်တွင်းမှာရှိတဲ့သင်တန်းတွေကိုလည်းကျမတို့ဝန်ထမ်းတွေတချို့ပေါ့နော်။ကျမတို့ဟိုပို့ဆောင်ပြီးတော့ဟိုစပြီးတော့တူတူတွဲလုပ်တဲ့လုပ်ငန်းတွေရှိပါတယ်။သို့တော်လည်းဟိုကျမရေးစနစ်ကြီးတစ်ခုလုံးဆိုင်ရာဖြစ်တဲ့ဒီကျမတို့ကျမရေးလုပ်သားတွေကလည်းဒီကိုဒေတာကိုရွာရွာမှာလက်ရှိရှိထားပြီးတဲ့ကျမရေးလုပ်ငန်းတွေကိုတရားဝင်အလုပ်လုပ်နိုင်ဖို့အခြေအနေအထိကိုကျမတို့ဆက်လက်ပြီးတော့ဟိုစူးစမ်းပြီးတော့ဆွေးနွေးရမှာလည်းရှိပါသေးတယ
်။ဒီဥစ္စာထိုင်းရဲ့မြေပေါ်မှာလာဖွင့်ထားတာပေါ့နော်။ထိုင်းနိုင်ငံထဲမှာဒီမြန်မာနိုင်ငံရွှေကြောင်းအလုပ်သမားတွေရဲ့အတွက်ကိုကြီးရွယ်ပြီးတော့နော်။အကျဉ်းတော့တော့ကြောင်းသားတွေပေါ့နော်။ကြီးရွယ်ပြီးဖွင့်တာစီကဆိုတော့ဒီထိုင်းစုကနဲ့ပေါ့နော်လောက်ရခံရတာအဆင်ပြေပါရဲ့လား။ဘာအခက်အခဲတွေများရှိပါလဲဆင်မ
။ဟိုထိုင်းအစိုးရလို့ပြောရင်လည်းကျွန်မတို့ကဟိုအစိုးရဌာနတွေအများကြီးရှိတဲ့အခါကျတော့အစိုးရဌာနတစ်ခုနဲ့တစ်ခုနဲ့တော့အမြင်သဘောထားတွေတူကြမှာတူမယ်ပေါ့နော်ပြီးတော့ဒီမြို့နယ်အလိုက်ခရိုင်အလိုက်နဲ့ဒီဘူအဆင့်ဆိုပြီးတော့လည်းမြို့ကွယ်ပြားဌာနမှုတော့ရှိမယ်အဲဘာဖြစ်တော့ဒီဆေးကန်းစားဖွင့်တွေအားစားပြီးတော့ဒီကျွန်မတို့ဒီဒေသထဲမှာရှိတဲ့ကျွမ်းမရေးဝန်ထမ်းတွေနောက်တော့ဒီဆေးရုံတွေနဲ့ကျွန်မတို့ကလက်ပုံတတိအစားတွေအတူတူလှုပ်လှုပ်ကြတော့ ကျမကြီးလောက်သာအချိန်ချင်းကြရမှာဒီလူလူကျမကြီးဆိုင်ရာလုပ်ငန်းဖြစ်စေလူနာတွေ့ပြောင်းတဲ့ကိစ္စတွေဖြစ်စေကအမြဲဆက်ဆံမှုတွေကအမြဲရှိထားတယ်ရှိတယ်ဆိုအဲ့ဒီအတွက်တော့ပြဿနာမရှိပါဘူးသို့တော်လည်းဒီနောက်ပိုင်းမှာကျတော့ဒီ NGO တွေကလည်းတဖြည်းဖြည်းနှဲသွားတဲ့အခါကျတော့ဒီကျမတို့နဲ့ဒီထိုင်းအစိုးရကျမကြီးလုပ်ငန်းတွေကစခင်ထက်တောင်ပို့ပြီးတော့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေဖြစ်လာတယ်ပေါ့နော်ဘာဖြစ်လဲဆိုတော့တခြားအရင်တော့ NGO တွေရှိတဲ့အချိန်မှာတော့ NGO တွေကလည်းဒီနေဆက်မှာကျမ၏လုပ်ငန်းတွေအများကြီ
းပံ့ပိုး
ပံ့ပိုးနေတာရှိတယ်အခုအချိန်မှာအခက်အခဲတွေရှိသူတို့ထိုင်းအစိုးရဘက်မှာလည်းအခက်အခဲပေါ့တော့ပိုရှိလာတယ်လို့ကျမတို့မှလည်းအခက်အခဲရှိလာတဲ့အခါကျတော့အတူတူတွဲလုံးရမယ့်ကိစ္စတွေလည်းပို့တော့တော့ဟိုများလာပါတယ်အဲသို့တော်လည်းဒီလူမျိုးပူးပေါင်းဆောင်ရွက်မှုကကြတော့ဒီဒေသဆိုင်ရာပေါ့နော်ဒီခရိုင်အတွင်းမှာဒီမြို့နယ်အတွင်းမှာရှိတဲ့ကျမ၏ဌာနနဲ့ကျမတို့တိုက်ရိုက်ဆောင်ရွက်တာဖြစ်တယ်ပေါ့နော်သို့တော်လည်းအခုဒီဟုတ်ဟုတ်အဲ့မှာကြတော့ဒါသူတို့ပူပေါင်းဆောင်ရွက်မှုတွေကိုပုံမှန်သူတို့နှစ်ဆက်ဒေတာရဲ့ကျမ်းမာရေးပုံမှန်ဒီမဆောက်မျိုးရဲ့ကျမ်းမာရေးစနစ်တစ်ခုကိုလေ့လာတဲ့အခါကျတော့ဒီနှစ်ဆက်ဒေတာကျမ်းမာရေးမှာကျမတို့လူထုအခြေပြုအဖွဲ့အစည်းတွေနဲ့เนาะဒီတိုင်းရင်းသားနှစ်ဆက်မှာရှိတဲ့တိုက်ဒီမြန်မာဘက်မှာရှိတဲ့အစိုးရဖြစ်စီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဖြစ်စီဒီလို cross border ပေါ့เนาะဆောင်ရွက်မှုတွေအပေါ်တော့ရှိခဲ့တဲ့ထိထိရောက်ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်တရားတရားအပြန်အလှန်အာကူမှုတွေပတ်မှုမှုတွေရှိကြတာ
ဒီအစောပိုင်းအနာပိုင်းနေနဲ့ဆက်ဆံတဲ့ခါမှာအထက်ကမရှိဘူးပေါ့နော်။
ဟိုပုပ်ကူပေါ်မှာတော့အမှုတီးပြီးတော့အပြောင်းလဲရှိမှာပေါ့နော်။တိုးတော်လဲရေဘူးရချုပ်ပြောရင်တော့ကျမတို့ပုံမှန်လုပ်ငန်းဆောင်ရွက်မှုတွေကတော့ဟိုအပြန်လှန်တယောက်တယောက်နားလဲမှုရှိရှိဆောင်နေနိုင်ပါလား။
အခုလိုဆက်ဆက်ရှင်နဲ့ထကြပြီးတော့ဆက်ဆံနေကြပါဦး။